သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်ပင်သင်ထားတဲ့အစွန်းရောက်မွတ်စလင်တရားဟောဆရာဇာရန်ဟာစင်သေဆုံးသွားတယ်လို့သမ္မတမထရီပါလာစရိစာနာကပြောကြားခဲ့ပါတယ်နိုင်ငံအရှိပိုင်းကအစွန်းရောက်တရားဟောဆရာဟာနောက်ထပ်အသေးခံဘုံခွဲသူတယောက်နဲ့အတူရှန်ဂရီလာဟိုတယ်တိုက်ခိုက်မှုတွင်မှသေဆုံးသွားတယ်လို့သမ္မတကသတင်းနောက်တွေကိုဒီကနေ့ပြောကြားတာဖြစ်ပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80လောက်ကိုလည်းသီရိလင်္ကာလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ပြီးတဲ့နောက်အစ္စလမ်ဘာသာဝင်တွေတောက်ချနေဝိပုပွဲအတွက်နိုင်ငံတော်ဝန်ဗလီရီနာမှာလုံခြုံရေးထောင်ချီချထားပါတယ်မွတ်စလင်အစိုးရတွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မှစိုးရိမ်လာကြောင်းဒီနေ့တောက်ချနေဝိပုပွဲကိုမတက်ကြတဲ့မွတ်စလင်တော်တော်များများလည်းရှိပါတယ်သီရိလင်္ကာနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့သီရိလင်္ကာအာဏာပိုင်တွေပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဒီကနေ့ဧပြီ26ရက်ကနေဧပြီ28ရက်နေ့အထိရှောင်ကြဖို့အမေရိကန်တပ်ရုံးကလည်းအကြံပြုထားပါတယ်ခရစ်ယာန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေရုံးပိတ်ရက်ပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကပြောကြားထားပါတယ်တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်